ကိုဗစ်-19ရောဂါတွေ့ရှိသူအရေအတွက်ဒေါ်လာရနဲ့အတူပဲမန္တလေးတိုင်းဒေသကြီးမှာတော့လူစုလူဝေးတွေမှာနှာခေါင်းဆီးမဖြစ်မနေတက်ဖို့ဆောင်ရွက်ချက်တွေနဲ့အတူတကြံအပြီးကာလမှာလည်းရောဂါကာကွယ်ရေးကိုတိုးမြှင့်ဆောင်ရွက်ဖို့ပြင်ဆင်နေပါတယ်။ရောဂါကာကွယ်ရေးအတွက်ဧပြီလ10ရက်ကနေ19ရက်နေ့အထိနေအိမ်ကနေမလိုအပ်ဘဲအပြင်မထွက်ကြဖို့မျိုးကြီးတွေမှာတိုက်တွန်းထားသလိုအဲ့ဒီရက်ပ နေပြီးနှစ်ဆန်းတရက်ကျော်ဧပြီ18ရက်စနေနေ့ကနေစပြီးတတ်မှတ်ထားတဲ့ဒေသနာအမိန်မလိမ့်တာသူတွေကိုတတ်မှတ်ထားတဲ့ဥပဒေတွေနဲ့အရေးယူတာတွေဆောင်ရွက်သွားမယ်လို့မန္တလေးမြို့တော်စီပင်သားရဲကော်မတီဝင်ဦးကျော်ရင်မြင့်က VOE ကိုပြောပြပါတယ်
ကျွန်တော်တို့မန္တလေးမြို့မှာမြို့တော်စီပင်တရားရေးကော်မတီရဲ့စီမံခန့်ခွဲတဲ့ဈေးတွေအလုံးမှာကျွန်တော်တို့ပထမ max တွေကိုအခမဲ့လိုက်ပြီးတော့မှဝေပေးပါတယ်အဲ့ဒီလိုပထမပိုင်းမှာဝေပေးပြီးတဲ့နောက်ကျွန်တော်တို့ဈေးများအလုံးမှာ max မပါလို့ရှိရင်ဈေးရောင်းတဲ့လူရောဈေးဝယ်တဲ့လူရောဈေးတွေကိုမဝင်ရဘူးဆိုပြီးတော့အဲ့ဒီလိုကန့်သတ်ပါတယ်ဒီကျွန်တော်တို့မြို့တော်ဝန်ကြီးဥဆောင်ပြီးတော့အထက်ကျုပ်လုပ်ငန်းရှင်များအသင်းနဲ့ကျွန်တော်တို့ချိတ်ဆက်ပါတယ်ချိတ်ဆက်ပြီးတော့အထက်ကျုပ်လုပ်ငန်းရှင်များအသင်းကအထက်ကျုပ်သမားတွေကဒီညီရင်းဖြစ်ပေါ့ကျွန်တော်တို့ homemade mask တွေကိုကျွန်တော်တို့ခုထုတ်လုပ်နေပါတယ်တောင်းနဲ့ချီပြီးတော့မှစပြီးထွက်နေပါပြီ
ဟုတ်က
ဲ့အဲ့ဒီ mask တွေပြန်လျှော်သုံးလို့လည်းရတယ်အဲ့ဒီ mask တွေကိုခုတခါကျွန်တော်တို့စီပင်ငါဝန်ထမ်းတွေကဈေးတွေနောက်ခုနပြောတဲ့ဟိုလမ်းဘေးရဈေးတွေအစုံလိုက်ပြီးတော့အခုလောလောဆယ်မှာဝင်နေသေးပဲဖြစ်ပါတယ်အလမဲ့မြန်မာနေဆန်းတရက်နေ့ဧပြီ18ရက်နေ့ရဲ့နောက်ပိုင်းမှာရောက်လို့ရှိရင်တော့အဲလူတိုင်းလူတိုင်းကျွန်တော်တို့အပြင်ထွက်ရင် max မတတ်မနေရပါတကယ်လို့မတတ်တာကိုတွေ့လို့ရှိရင်ဥပဒေအရရေးယူဖို့လို့အတွက်အဲ့ဒါလည်းစီစဉ်နေပါတယ်အခုတော့ကျွန်တော်တို့ max ပေါင်းတော့တောင်ကလန်းတော့ဝေပြီးတဲ့အနေအထားမှာရှိပါတယ်
။စီပင်ကစီမံခန့်ခွဲတာမဟုတ်တဲ့လမ်းဘေးပြန်ကျဈေးကဈေးတည်နဲ့ဈေးဝယ်တွေလမ်းဘေးဆိုင်တွေကိုလည်းမန္တလေးမြို့စီပင်ကနှာခေါင်းဈေးတွေဖြန့်ဝေပေးထားပြီးဖြစ်တယ်လို့ဆိုပါတယ်။နှစ်ဆန်းတရက်မတိုင်ခင်ရက်တွေအတွင်းမှာနှာခေါင်းဈေးတွေဖြန့်ဝေပေးတာတွေနဲ့နှာခေါင်းဈေးတက်ဖို့ပညာပေးတာတွေကိုဆောင်ရွက်မှာဖြစ်ပြီးနှစ်ဆန်းတရက်ကျော်လွန်ရင်တော့အရေးယူမဲ့ကိစ္စကိုစတင်တော့မှာဖြစ်ပါတယ်။နှာခေါင်းဈေးမတက်တဲ့သူတွေကိုဘယ်လိုပုံစံနဲ့အရေးယူမလဲဆိုတာနဲ့ပတ်သက်လို့ဦးကျော်ရင်မင်းကအခုလိုပြောပြပါတယ်။
ကုသရောဂါဒုက္ခပိရိနဲ့ပတ်သက်တဲ့ဥပဒေတွေကတခါကျွန်တော်တို့စီပင်မှာလည်းတတ်မှတ်တက်ထားတဲ့ပြဋ္ဌာန်းချက်တွေကိုမလိုက်နိုင်ရင်ဘယ်လိုအရေးယူနိုင်တယ်ဆိုတာတို့နောက်တခါကုသရောဂါဖြစ်လာလို့ရှိရင်ဘယ်လိုဆောင်ရွက်ရမလဲပြက်ကွက်ရင်ဘယ်လိုရေးယူမလဲဆိုတာအဲ့ဒီလိုဥပဒေအစဉ်အဆက်တွေနဲ့ဥပဒေတွေတော့ရှိပါတယ်ဒါတွေကိုတော့ဥပဒေကျင့်လေအတွေ့အမူကြီးကအခုပြဖွေပြီးတော့မှပြုစုနေပါတယ်အဲ့ဒီပုံမှန်တည်ပြီးတော့ကျွန်တော်တို့တရားရုံးတွေလည်းအဲ့ဒီရည်ရည်ကြရင်တော့အစင်းသွင်းဖွင့်ထားပြီးတော့ချက်ချင်းရေးယူဆောင်ရွက်ဖို့စီစဉ်တာဖြစ်ပါတယ
်။ရန်ကုန်တိုင်းမှာတတ်နိုင်သမျှအပြင်မထွက်ကြဖို့ညွှန်ကြားထားတဲ့ကာလအတွင်းမှာအကြမ်းကိစ္စကြောင့်အပြင်ထွက်နေကြရတဲ့သူတွေသွားလာရေးအဆင်ပြေစေဖို့အတွက် YBS တချို့ပြေးဆွဲပေးနေပါဗျ။အဲ့ဒီလိုပြေးဆွဲပေးနေတဲ့ YBS တွေပေါ်မှာရောဂါကူးစက်မှုတွေကိုတားဆီးနိုင်ဖို့အတွက်အကွာအဝေးကန့်သတ်ထားတဲ့ထိုင်ခုံတစ်လုံးကိုတယောက်ပဲထိုင်ရမှာဖြစ်ပြီးစီးနင်းနဲ့ခရီးသည်တိုင်းနှာခေါင်းစည်းတက်ဆင်ပြီးကားပေါ်အတက်အစင်းမှာဟန်းကျင်နဲ့လက်ဆေးကိုလုပ်ပေးထားပါဗျ။ဒါပေမဲ့လည်းအခု April 19ရက်နောက်ပိုင်းတကြံကာလအပြီးမှာတော့ယောဂါကကိုယ်ရေးအတွက်ဘာတွေတွန်းမြင့်လှုပ်ဆောင်သွားမလဲဆိုတာကတော့ရန်ကုန်တိုင်းအစိုးရဘက်ကတိတိကျကျထွက်မလာသေးပါဘူး။ရန်ကုန်မှာတော့ယောဂါပိုးတွေ့ရှိသူတွေနဲ့ဆက်ဆက်ပြီးရက်ွက်တွေလမ်းတွေနဲ့တိုက်အချို့ကိုတော့အသွားလာပိတ်ပင်တာတွေပုံများလာပါတယ်။ဒါအပြင်ဘာသာရေးတရားပွဲနှစ်ခုကနေကူးစက်မှုများလာတဲ့အတွက်အဲ့ဒီဘာသာရေးဆရာတွေနဲ့အခမ်းအနားစီစဉ်သူတွေကိုရန်ကုန်တိုင်းအစိုးရကအမှုပွင့်အရေးယူတဲ့အပေါ်မှာအပြန်အလှန်ဝေဖန်မှုတွေလည်းပြင်းထန်နေပါတယ်။ဒီကနေ့မနက်ကနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ် COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဘဟုကော်မတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကသူ့ရဲ့ Facebook စာမျက်နှာမှာ COVID-19 လူနာထပ်တိုးလာတဲ့အကြောင်းရေးသားထားတဲ့ post တစ်ခုမှာတော့အင်းစိန်မှာလူတစုရောဂါပိုးတွေ့ရှိကြောင်းသိရှိရမှုကအဆချီပြီးရန်ကုန်တိုင်းအစိုးရရဲ့ထပ်ဆင့်လှုပ်ဆောင်ချက်ကြောင့်ကျမတို့ပြည်သူတွေကြားစိတ်ဝမ်းကွဲကြရတာဟာအလွန်ဝမ်းနည်းစရာကောင်းပါတယ်ဆိုတဲ့စာတစ်ကြောင်းပါဝင်ပါတယ်ရန်ကုန်တိုင်းအစိုးရကအင်းစိန်ဖြစ်ရက်နဲ့မကျန်းကုန်ဖြစ်ရက်မှာတရားဟောဆရာတွေကိုအရေးယူအမှုဖွင့်ခဲ့တာရှိပြီးအဲ့ဒါကိုရည်ညွှန်းသလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိပါဘူးအခုလက်ရှိမှာမြန်မာနိုင်ငံမှာ COVID-19 ဖြစ်ပွားနေသူစုစုပေါင်းက84ဦးရှိနေပြီးသေဆုံးသူ4ဦးရှိပါတယ်ကျမအိမ်တနာထွန်းမှာရန်ကုန်ကနေသတင်းပေးပို့ပါတယ်